မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ပဋိပက္ခတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရတဲ့ပြည်တွင်းအိုးမဲ့အိမ်မဲ့ဥယျာဉ်တိုးလာနေပြီးမြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအခြားအကူတွေပိုမိုလိုအပ်မှာဖြစ်တဲ့ကြောင်းကုလသမဂ္ဂပြောရေးဆိုခွင့်ရှိသူ Fahrenheit ကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာအင်္ဂါနေ့ကပြောဆိုလိုက်ပါတယ်
Fighting between and among the Myanmar army, ethnic armed organizations and local people's defense forces continues.
မြန်မာစစ်တပ်နဲ့တိုင်းရင်းသားအင်အားစုများဒေသခံပြည်သူ့ကာကွယ်တပ်ဖွဲ့ PDF တွေအကြားဆက်လက်တိုက်ပွဲဖြစ်ပွားနေတဲ့အတွက်အိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေတိုးလာနေတဲ့အတွက်မြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂဌာနကွဲအနေနဲ့လွန်ဆောင်မှဆုံးရင်ပူပန်နေတဲ့အကြောင်းကိုကုလသမဂ္ဂပြောရေးဆိုခွင့်ရှိသူ Fahrenheit ကပြောဆိုထားတာဖြစ်ပါတယ်။လူသားချင်းစာနာမှုဆိုင်ရာအကူအညီရေးအဖွဲ့တွေနဲ့အတူအကူအညီပေးနေတဲ့အဖွဲ့တွေဟာဒုက္ခသည်တွေထံအရောက်သွားနိုင်ဖို့လိုအပ်ကြောင်းနဲ့အထူးသဖြင့်တိုက်ပွဲတွေပြင်းထန်နေတဲ့မင်းတပ်လိုနေရာမျိုးတွေမှာဒုက္ခသည်တွေထံကိုသွားရောက်ဖို့တော်ရောက်လို့မရဖြစ်နေတဲ့အတွက်အထူးစိုးရိမ်မိတယ်လို့လည်းပြောရေးဆိုခွင့်ရှိသူကပြောဆိုပါရယ်2020ခုနှစ်အတွင်းမြန်မာနိုင်ငံအတွက်တောင်းခံထားတဲ့ American Dollar 385ဒန်းတဲ့က58ရာခိုင်နှုန်းဟာအခုအညီလိုအပ်နေတဲ့လူ3ဒန်းတဲ့က2ဒန်း4ဒန်းကျော်လောက်ကိုသာကုလသမဂ္ဂအနေနဲ့ကူညီရေးအဖွဲ့တွေကကူညီနိုင်တယ်လို့ဆိုပါရယ်လာမယ့်2022ခုနှစ်အတွင်းမြန်မာနိုင်ငံမှာအနည်းဆုံးလူ 14.4 ဒန်းလောက်အတွက်လူသားချင်းစာနာမှုအထောက်အကူတွေလိုအပ်မှာဖြစ်ပြီးတော့အဲ့ဒီအထက်က6တသမ2တန်းလောက်ဟာအရေးပေါ်အကူအညီတွေလုံမှာဖြစ်တယ်လို့ကုလသမဂ္ဂကတွက်ချက်ထားပါတယ်ဒီအတွက်လဲ American Dollar 826တန်းလိုမယ်လို့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူကပြောဆိုသွားပါတယ်ခင်ဗျာ